NLD ဥပဒေအကြံပေးဦးကိုနီလှုပ်ကြံခံရတဲ့ကိစ္စနဲ့ပတ်သက်လို့ဘာအကြောင်းကြောင့်အခုလိုလှုပ်ကြံရတယ်လဲဆိုတာကိုသတိထားစုံစမ်းသင့်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမဟောင်းဒက်ရစ်မစ်ချဲကပြောဆိုလိုက်ပါတယ်။သူနဲ့လူချင်းလဲတည်တဲ့အပြင်သူ့အနေနဲ့အထင်ကြီးလေးစားရသူဦးကိုနီလှုပ်ကြံခံရတာဟာမြန်မာနိုင်ငံအတွက်တင်မဟုတ်ပဲသူ့ကိုတည်သူတိုင်းအတွက်ဆုံးရှုံးမှုဖြစ်တယ်လို့မစ္စတာမစ်ချဲက VOA မြန်မာပိုင်းကိုပြောပါတယ်။ဦးကိုနီလှုပ်ကြံသက်ပြက်ခံရတဲ့နဲ့ပတ်သက်လို့တမ်မာဂျီဟောင်းဒက်ရစ်မစ်ချဲရဲ့သဘောထားအမြင်အပြည့်စုံကိုမဆုမျက်မှောင်ကတင်ပြပါမယ်
။မျိုးချစ်စိတ်ရှိပြီးသူလုံနေတဲ့အလုပ်ပေါ်သစ္စာရှိသူတယောက်ဖြစ်တဲ့ဥကိုနီလှုပ်ကြံခံရတဲ့သတင်းကြားရချိန်မှာသူ့အနေနဲ့အင်မတန်တုန်လှုပ်ခဲ့ရတယ်လို့အမေရိကန်သံအမတ်ကြီးဟောင်းဒက်ရစ်မစ်ချယ်ကပြောလိုက်ပါတယ်။မြန်မာနိုင်ငံကိုစစ်အစိုးရကနေအယက်သားအစိုးရအဖြစ်အသွင်ပြောင်းခဲ့ပြီးတဲ့နောက်2012ခုနှစ်မှာအမေရိကန်အစိုးရကမြန်မာနိုင်ငံကိုသံမတ်အဆင့်ပြန်လည်ထရှိခဲ့ချိန်မှာဒက်ရစ်မစ်ချယ်ဟာအမေရိကန်သံအမတ်ကြီးတာဝန်ကိုယူခဲ့သူဖြစ်ပါတယ်။သူနဲ့လူချင်းရင်းနှီးပြီးသူအထင်ကြီးလေးစားသူတယောက်ဖြစ်တဲ့ဥကိုနီလှုပ်ကြံခံရတာဟာမြန်မာနိုင်ငံအတွက်ကြီးမားတဲ့ဆုံးရှုံးမှုကြီးဖြစ်တယ်လို့ VOA မြန်မာပိုင်းကို Mr. Mitchell ကအခုလိုပြောပါတယ်
။ He was principled. He was patriotic. He was just someone who attracted enormous respect. He had the look of somebody who
သူဟာမူရှိသူမျိုးချစ်စိတ်ရှိသူလူတွေရဲ့လေးစားမှုခံရသူစိတ်ချယုံကြည်ရသူတယောက်ဖြစ်ပါတယ်။မြန်မာနိုင်ငံမှာသူ့လိုလူမျိုးများများရှိလို့ပါတယ်သူလုပ်နေတဲ့အလုပ်ပေါ်ကျွန်တော်လေးစားစိတ်ဝင်စားတဲ့အတွက်အခွင့်အရေးရတိုင်းသူ့စီကအကြံဉာဏ်ယူခဲ့ပါတယ်သူဟာကျွန်တော်အထင်ကြီးသူတယောက်ဖြစ်ပါတယ်သူ့အလုပ်ပေါ်လေးစားမှုတန်ပီကိုချစ်စိတ်နဲ့တစ္ဆာရှိမှုတွေကြောင့်သူ့ကိုဆုံးရှုံးရတာဟာမြန်မာနိုင်ငံအတွက်တင်မဟုတ်ပဲသူနဲ့တည်ရသူတိုင်းအတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်ပါတယ်
NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးဖြစ်တဲ့ဦးကိုနီဟာအမေရိကန်တန်ယုံနဲ့ NLD ကြားဆက်ဆံရေးကိုကူညီဆောင်ရွက်ပေးခဲ့သူတယောက်လည်းဖြစ်တာမို့ဦးကိုနီနဲ့ထိတွေ့ဆက်ဆံခဲ့ရတဲ့အတွေ့အကြုံအရသူ့ကိုပါတီအတွက်ထက်နိုင်ငံအတွက်အလုပ်လုပ်ပေးနေသူတယောက်ဖြစ်မြင်တယ်လို့လည်းသံအမတ်ကြီးဟောင်းဒက်ရစ်မစ်ချယ်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
် You know he's an important interlocutor for me to talk about things related to the NLD but I didn't see him as a merely a party person I saw himsomeone dedicated to the country
enori ne sai ne kaisa ri pyo bu so bu lu la yin tu ga chano twe a ye chi de kun ni saung ye pi ka tu phit par de da ba me chano tu ko party nangai ye tama lu ma myin ma u nangai twe sit yo ko ba hnit pi yo saung ye ni tu tyaw lu be myin ma de lu re si lo nyin nyu ja si aw tu ni ne a mya ji lou nai de de lu chano tin ma de
Indonesia မှာခေါင်းဆောင်မှုသင်တန်းတက်လာပြီးတော့ January 29ရက်နေ့ညနေကရန်ကုန်မြို့ကိုပြန်ရောက်လာတဲ့ဦးကိုနီကိုရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်မှတနက်သမားတယောက်ကနောက်ဆီကိုအနီးကနေတနက်နဲ့ပြစ်ခတ်လှုပ်ကြံခဲ့တာဖြစ်ပါတယ်။ဖမ်းမိထားတဲ့တနက်သမားဦးကြည်လင်းကိုအခုအချိန်ထိစုံစမ်းစစ်ဆေးနေဆဲဖြစ်ပါတယ်။ဒီလှုပ်ကြံမှုကိုသူဘာကြောင့်လှုပ်ခဲ့ရတယ်လဲဆိုတဲ့နောက်ခံအမှန်တကယ်ကိုသိရအောင်လို့စုံစမ်းနိုင်ဖို့အရေးကြီးတယ်လို့ American သံအမတ်ကြီးဟောင်းကအခုလိုတိုက်တွန်းပါတယ
်။ I wish that You know, people will respond to this in a thoughtful way. I hope there is a very, very careful investigation to determine what was behind this, that really get at the truth, not just...
ဒီလောက်ကြမှုကြီးနဲ့ပတ်သက်လို့ပြည်သူတွေဘက်ကစဉ်းစားချင့်ချိန်ပြီးတော့မှတုံ့ပြန်ကြစေချင်ပါတယ်။ဘာကြောင့်အခုလိုလောက်ကြရတယ်လဲဆိုတဲ့အကြောင်းရင်းမှန်ကိုသိအောင်တည်တည်ချာချာသတိထားပြီးတော့စုံစမ်းစစ်ဆေးမယ်လို့မျှော်လင့်ပါတယ်။တနတ်သမားကိုမေးတာဖြေအောင်လုပ်တာမျိုးတဲ့တိုင်းပြည်အတွက်တကယ်အမှန်တရားပေါ်လာဖို့လိုပါတယ်။အမှားအမှန်မတိရသေးတဲ့အထင်နဲ့အေးအေးယူမှုတွေမလုပ်ကြဖို့လိုပါတယ်။သူ့ရဲ့လုပ်ရအပေါ်ပြည်သူကအားကျအတူယူကြမယ်လို့ကျွန်တော်မျှော်လင့်ပါတယ်။ဥက္ကဋ္ဌတက်တလုံးလုတ်ခဲ့တဲ့အလုပ်တွေကိုပြည်သူတွေကနမူနာယူပြီးသူလုတ်ခဲ့တဲ့အလုပ်ပေါ်မှာစိတ်ရောကိုယ်ပါဆက်လုပ်သွားကြဖို့မျှော်လင့်ပါတယ်။ဒီလိုကိစ္စမျိုးဖြစ်လာရင်သဘောထားကွဲမှုတွေဖြစ်တတ်လို့ရှိတာကြောင့်ဒီပေါ်မှာဂယူးမဆိုင်ပဲဥက္ကဋ္ဌလုတ်ခဲ့တယ်လို့ကိုယ်ဘာလုပ်နိုင်မလဲဆိုတဲ့အပေါ်မှာအာရုံစိုက်တင်ပါတယ်။
American သံအမတ်ကြီးဟောင်းဒက်ရစ်မစ်ချယ်က VOA မြန်မာပိုင်းကိုသီးသန့်ပြောကြားခဲ့တာဖြစ်ပါတယ်။မြန်မာအစိုးရနဲ့တန်တမာဆက်ဆံရေးပြန်ဆခဲ့တဲ့သမ္မတဥဘာမအစိုးရလက်ထက်မှာဒက်ရစ်မစ်ချယ်ကိုသံအမတ်ယာရူဒန်ဒူမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့မူဝါဒရေးရာညှိနှိုင်းရေးမှုအဖြစ်နဲ့2012ခုနှစ်ကခန့်အပ်ခဲ့ပါတယ်။2012ခုနှစ်ဇွန်လမှာတော့ American အထက်လွှတ်တော်ကသူ့ကိုမြန်မာနိုင်ငံဆိုင်ရာသံအမတ်ခန့်ဖို့အတည်ပြုခဲ့ပြီးတဲ့နောက်မှာ Mr. Mitchell ဟာ2012ခုနှစ်ဇူလိုင်လကနေ2016ခုနှစ်မတ်လအထိမြန်မာနိုင်ငံဆိုင်ရာသံအမတ်ကြီးတာဝန်ကိုထမ်းဆောင်ခဲ့တာဖြစ်ပါတယ်ရှင်။